တော်တော်ရှိမှာခင်ဗျာ။စာမျက်နှာ260ရှိတဲ့အဲ့ဒီလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထဲမှာမြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတို့ကယောက်ျားမိန်းမအရွယ်ဆုံးထိုင်းနိုင်ငံမှာတရားဝင်သွားရောက်ပြီးတော့အလုပ်လုပ်ကင်ကြပုံ၊ဒါအပြင်တရားမဝင်သွားရောက်ကြပုံတွေ၊ဘာဆွဲဆောင်မှုတွေကြောင့်သွားကြလာကြတယ်ဆိုတာတွေ၊ဆက်ယုံအလုပ်ယုံအလုပ်သမားအဖြစ်၊လိန်လုပ်သားအဖြစ်လူကုန်ကူးခံရပုံတွေ၊လိုအပ်တဲ့စာရွက်စာတမ်းရရှိဖို့အတွက်ငွေပေးကြရတာတွေလူပွဲစားတွေချီရှုပ်ကြပုံတွေလူကုန်ကူးတဲ့လမ်းကြောင်းတွေစတဲ့အကြောင်းအရာတွေကိုနိုင်ငံအလိုက်အခန်းအလိုက်ခွဲခြားပြီးတော့ကိန်းဂဏန်းတွေနဲ့အသေးစိတ်ကိုပဲရေးသားဖော်ပြထားပါတယ်။ဒီသုံးနိုင်ငံစလုံးဟာဆင်းရဲတဲ့နိုင်ငံတွေဖြစ်ကြပြီးလူတွေတော်တော်များများဟာပညာရေးအဆင့်တန်းနှိမ့်ကျကြတဲ့အတွက်ကြောင့်လူပွဲစားတွေရဲ့လှည့်ပြားမှုနဲ့အစိုးရဝန်ထမ်းတွေရဲ့အာခရီလိုက်စားမှုဒဏ်တွေကိုအလူးလဲခံကြရတယ်လို့လည်းပဲဖော်ပြထားပါတယ်။လူမောင်းခိုးကုန်ကူးသမားတွေဒဏ်ကိုခံရတဲ့အဲ့ဒီလူသမားတွေဟာဘာသာစကားမကျွမ်းကျင်မှုတရားမဝင်နေထိုင်သူအဖြစ်ဖမ်းဆီးခံရမယ့်အရေးစိုးရိမ်ရမှုအာဏာပိုင်အဖွဲ့အစည်းတွေကိုလက်လန်းမမီမှုအလုသမားအခွင့်အရေးနဲ့ဥပဒေရေးရာကိုမသိနားမလည်မှုတွေကြောင့်ခေါင်းပုံဖြတ်အနိုင်ကျင့်မှုတွေလူကုန်ကူးမှုတွေကိုခံစားနေရတယ်လို့ဆိုပါတယ်တစ်ဆယ်ထဲမှာပဲတရားမဝင်ရောက်ရှိသွားတဲ့နိုင်ငံခြားအလုသမားတွေဟာငါးဖမ်းလုပ်ငန်းစောက်လုပ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာရသင့်ရလိုက်တဲ့အခွင့်အရေးတွေကိုမရဘဲနဲ့ညှဉ်းပန်းနှိပ်စက်ခံရတာတွေလည်းပဲမကြာခဏကြုံတွေ့ရတယ်လို့ဖော်ပြထားပါတယ်။အဲ့ဒီရေးသားဖော်ပြချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံကနေထိုင်းနိုင်ငံမှာတရားမဝင်သွားပြီးတော့အလုပ်လုပ်ကြတဲ့သူတွေဘယ်ကန္တာတွေမှာအများဆုံးဒုက္ခတွေ့နေရသလဲလို့ဗန်ကောက်မြို့မှာမြန်မာအလုပ်သမားတွေရဲ့အခက်အခဲမျိုးစုံကိုကူညီဖြေရှင်းပေးနေတဲ့ AAC အဖွဲ့ကဥခိုင်ကိုကျွန်တော်မေးမြန်းကြည့်ပါတယ်။
ဟိုလုပ်ငန်းရဲ့အနေထားကတော့ထိုင်းနိုင်ငံမှာတော့အများဆုံးအားဖြင့်တော့ကျွန်တော်တို့ရေလုပ်ငန်းတွေငါးပါးလုပ်ငန်းတွေနောက်ပြီးတော့ကျွန်တော်တို့ဆက်ယုံလုပ်ယုံကတော့ဒါတော့အပေါ်ပိုင်းနေပေါ့ဗျာတကယ်အဓိကပြဿနာအဓိကအဆိုးရွားဆုံးဖြစ်နေတာကနေရာပေါင်းစုံမှာလုပ်ငန်းပေါင်းစုံမှာဖြစ်နေပြီးတော့မှအဓိကပြဿနာကနေထိုင်ခွင့်နဲ့ပတ်သက်ပြီးတော့ပြဿနာတက်နေတာနေထိုင်ခွင့်ဆိုတာဝက်ပါမစ်တွေနိုင်ငံသဘောတူညီချက်စာအုပ်တွေဗမာပြည်ကဝင်ကြီးတွေလာတဲ့အခါကျရင်ပြောင်းလဲသွားတဲ့ CI တို့အစိမ်းတို့အညီတို့အပြာတို့အဲ့ဒီ passport ပေါ်မှာကျွန်တော်တို့ကပြဿနာအရေးဆုံးဒီနှုန်းကြီးကြီးနေတာဒီကျွန်တော်တို့ပြဿနာခံစားနေရတယ်ဒုတိယဆင်းရတော့လောက်အားကတွေတတ်မှတ်ထားတဲ့ဥပဒေတိုင်းမပေးတာပေါ့ဗျာဒီနှစ်ပိုင်းမှာဆိုအလားတွေကကျွန်တော်တော်တော်များဖြစ်တယ်အဲဒီလူကုန်ကူးမှုတွေကတော့ကျွန်တော်တော်တော်ကြီးကိုယော့ဆင်းသွားပြီဒါကျွန်တော်တို့တော်တော်ကြီးယော့ဆင်းတဲ့အနေအထားကိုသိရတယ်ငါးပါးစုံလုပ်ငန်းတွေမှာလည်းဒီပုံစံမျိုးလောက်အားကတော့ဒုတိယဆင်းပထမကတော့နေထိုင်ခွင့်အတွက်ကျွန်တော်တို့အထောက်အထားထုတ်တဲ့နေရာမျိုးတွေမှာမြန်မာနိုင်ငံအစိုးရနဲ့ထိုင်းဆိုရကအတီးပြုတ်ပြီးတော့မှဒီတစ်ခုတည်းသုံးမယ်ဆိုတာမလုပ်ထားတဲ့ကျွန်တော်တို့မှအဲ့တပ်ပနာကြီးလုပ်သမားတွေကဒါရင်းနဲ့ပတ်ချလေပြီးတော့မိနိုင်ငံပတ်စံနေမပို့နိုင်တာ။ကာကြီးငွေတွေကြီး၊ပွဲစားတွေနဲ့လုပ်ငန်းရှင်တွေကလုပ်ငန်းတွေပြောင်းလို့မရအဲ့ပြဿနာအရင်တက်နေတာဗျ။ဒုတိယကတော့လုံအားကမရတာ
။တရားမဝင်သွားပြီးအလုပ်လုပ်ကြလို့ပြဿနာတက်ရတယ်ဆိုတာတွေအပြင်လိုအပ်တဲ့စာရွက်စာတမ်းတွေနဲ့တရားဝင်သွားပြီးတော့အလုပ်လုပ်သူတွေကရောဘာကြောင့်မလို့အခက်အခဲပြဿနာတွေကြုံတွေ့ရတာလဲလို့ဆက်ပြီးတော့မေးကြည့်ပါရစေ
။တရားဝင်လာတဲ့လူနဲ့ခက်ခဲတွေရှိနေတယ်။တရားမဝင်လူတွေကမပြောနေတော့ဗျာ။အဲ့ဒီမှာဘာကြောင့်ဖြစ်တာလဲဆိုတော့သိကျင်တာမလားဟုတ်ကဲ့ဘာကြောင့်ဖြစ်ကျင်တာလဲဆိုတော့ကျွန်တော်တို့အလုပ်သမားကူညီတဲ့လူတွေကျွန်တော်တို့ရဲ့ပါဆင်တဲ့အတွေးခေါ်ပေါ့ဗျာဒါအခြားအင်ဂျီတွေကြိုက်ကြိုက်ပဲကျွန်တော်တို့ကပုံတိကရက်တည်ထားတဲ့အလုပ်သမားထူကြားထဲမှာနေတော့ဘာကြောင့်အဲ့လိုဖြစ်တာလဲဆိုတော့မြန်မာအတန်ကြီးကကူညီဆောင်ကြမှုအားနည်းလို့ဗျာအလုပ်သမားတန်ရာရှိတွေကကူညီတာတွေကသူတို့ရဲ့လောဥပဒေတိုင်းပဲကူညီတဲ့တက်ပနာတွေကလောဥပဒေရဲ့အပြင်ဘက်မှာဖြစ်နေတယ်အဲ့ဒီအပြင်ဘက်ကဟာကိုကျွန်တော်တို့အစိုးရကျွန်တော်တို့လောကမှာတန်ရာရှိတဲ့တန်ယုံတွေအပြင်ဘက်ကိုထပ်ပြီးတော့ကျွန်တော်တို့ပတာကြီးကလုံနေတဲ့လူတွေပုတ်ကြီးကလုံနေတဲ့အလုံသမားကြီးလုံနေတဲ့လူတွေနေနေထူးထူးမနေတဲ့အတွက်သူတို့အပြင်ကိုဆက်ခွင့်မရဘူးဆက်ခွင့်မရတဲ့အတွက်သူတို့ဥပဒေတိုင်းပဲစောင့်ရက်တဲ့အတွက်ဥပဒေအပြင်ဘက်ကလုံနေတဲ့ပွဲစားပြင်းလို့မတရားလုပ်တဲ့ကျွန်တော်တို့ထိုင်းမြန်မာအင်ဂျင်စီတွေကသူတို့လုံနေတိုင်းဆက်ပြီးလုံနေတဲ့အတွက်တရားဝင်လာတဲ့အလုံသမားတွေကဒုက္ခရောက်နေတာဗ
ျနောက်ပြီးတော့တခါ UNODC ရဲ့အစီရင်ခံစာထဲမှာတရားမဝင်ရောက်ရှိသွားသူတွေတဲကအသက်အရွယ်ငယ်ရွယ်သေးတဲ့အရွယ်မရောက်သေးတဲ့ကလေးတွေဟာလူကြီးတွေတဲ့ပိုးပြီးတော့အန္တရာယ်ကြုံတွေ့ရတဲ့အကြောင်းတံတောင်းစားတွေအဖြစ်နဲ့ခိုင်းစေခံရမှုလိန်ဖြောပြေးရေးလုပ်ငန်းတွေမှာအထမခိုင်းစေခံရမှုတွေလည်းရှိကြောင်းအရင်တုန်းကကလေးပြည်တစားလုပ်ငန်းဟာဖိလစ်ပိုင်နိုင်ငံမှာအများဆုံးရှိခဲ့ရတာကနေပြီးအခုဆိုရင်ထိုင်းနိုင်ငံဟာထင်ပေါ်ကျော်ကြားလာကြောင်းအရွယ်မရောက်သေးတဲ့သူကလေးတွေကိုလိန်ဆက်ဆံလိုတဲ့နိုင်ငံခြားခရီးသည်တွေများပြားလာနေတဲ့အချက်ဟာလူကုန်ကူးမှုတိုးပွားလာတဲ့ကိစ္စနဲ့ဆက်ဆက်နေကြောင်းလည်းပဲရေးသားဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံကကလေးတွေအရွယ်မရောက်သေးတဲ့သူလေးတွေထိုင်းနိုင်ငံမှာဘယ်လိုများအခြေအနေရှိသလဲလို့မေးကြည့်တဲ့အခါမှာဥခိုင်ကအခုလိုရှင်းပြပါတယ်
။ ကျွန်တော်တို့2013နောက်ပိုင်းကနေပြီးတော့ဗျာ2017က2013 2014ဒီကိုခလေးလောက်တာဒီအများကြီးတွေ့ရတယ်ဒါပေမဲ့ charter တွေဒီမှာနေရတယ်ပြောမယ်ဆိုရင်ကေသိန်းစကန်းဆိုပြီးတော့ထားပြီးတော့မှမိဘနဲ့ပြန်ဆက်သွယ်လို့မရတဲ့လောက်တာရခုချိန်ကြီးရှိတယ်ဒါပေမဲ့2014ကနေပြီးတော့2016 2019ဒီအောင်တော့တရားဝင်လောက်တာတွေက16 19 18ကိုကျွန်တော်ထိုင်းသူရကတရားဝင်လောက်လို့ရတယ်ပတ်တာတဲ့နေရာမှာဆိုပြီးပြဋ္ဌာန်းတဲ့ဥပဒေတစ်ခုထုတ်တဲ့အတွက်ကျွန်တော်နည်းနည်းပါလာတယ်ဗောဗျာခလေးလောက်တာဒုက္ခရောက်တာနည်းသွားတယ်ပထမတော့ကျွန်တော်အဲ့ဥပဒေကိုမပြဋ္ဌာန်းတာလဲဆိုတော့ကျွန်တော်တို့မှာခလေးလုတ်သားပြင်ဖမ်းပြီးတော့ချတာတဲ့တွင်လိုက်တယ်ခလေးတွေကိုထားပြီးတာနဲ့မိဘနဲ့ပြေးမတွေ့တော့ဘူးထောင်ကြတယ်လို့ပါပဲဗျာရဲရဲပြောရရင်နော်ဆက်ရှင်နှစ်ပြည်မှာပြန်ရောက်တယ်မြန်မာတန်ရုံကလည်းကူညီလို့မရအခုခလေးလုတ်သားကရှိတော့ရှိတယ်စက်တနာမတက်တော့ဘူးခလေးလုတ်သားတယောက်တွေ့တယ်ဆိုရင်လုပ်ငန်းရှင်ပဲရေးခလေးလုတ်သားကိုမဖမ်းတော့ဘူးဟိုချတာတဲ့ကိုမထဲတော့ဘူးအမိနိုင်ငံကိုလည်းပြန်မပို့တော့ဘူးကျွန်တော်နေနဲ့တတ်တာပါတယ်ဗျာ
အဲ့ဒီကုလသမဂ္ဂမွေးရဆေးဝါးနဲ့ဒုစရိုက်ကာကွယ်ရေးအဖွဲ့ UNODC နဲ့ထိုင်းနိုင်ငံတရားဥပဒေသိပ္ပံ Thai Institute for Justice အဖွဲ့တို့ရဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာတွေကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အပိုင်းမှာထိုင်းနိုင်ငံကိုမြန်မာနိုင်ငံကနေပြီးတော့တရားမဝင်သွားရောက်ကြသူအများပြားဟာရခိုင်ပြည်နယ်ဘက်ကဖြစ်ပြီးတော့သူတို့တဲကတချို့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေတဆင့်ကူးလာကြတာဖြစ်တဲ့အကြောင်းလူကုန်ကူးသူတွေလူမှောင်ခိုတွေကသူတို့တွေကိုအကန့်ကြီးကနေပြီးတော့ဆက်လျင်ငယ်ကလေးတွေနဲ့ခေါ်ယူသွားပြီးကမ်းလွန်ပင်လယ်ပြင်မှာစောင့်ဆိုင်နေတဲ့သင်္ဘောတွေကိုပို့ဆောင်ပေးကြကြောင်းသင်္ဘောတစ်စင်းစာလူပြည့်ပြီဆိုတဲ့အခါမှာအဲ့ဒီလူမှောင်ခိုသင်္ဘောတွေဟာအန္တရာယ်များလာတဲ့ကပ်ပလီပင်လယ်ကိုဖြတ်သန်းပြီးတော့ထိုင်းနိုင်ငံမလေးရှားနိုင်ငံတို့ကိုပို့ဆောင်ပေးကြတာတွေလေ့လာသိရှိရကြောင်းလည်းပဲဖော်ပြထားပါတယ်မြန်မာလာအိုနဲ့ကမ္ဘောဒီးယားသုံးနိုင်ငံကနေပြီးတော့ထိုင်းနိုင်ငံကိုသွားရောက်ပြီးတော့အလုလုနေကြတဲ့လူပေါင်း၄သန်းလောက်ရှိတဲ့အ ਨੇ က90ရာခိုင်နှုန်းလောက်ဟာတရားမဝင်ခိုးဝင်လာသူတွေဖြစ်ကြပြီးအဲ့ဒီလူကုန်ကူးမှုတွေကိုသက်ဆိုင်ရာနိုင်ငံတွေလက်တွဲပြီးတော့ထိထိရောက်ရောက်နဲ့အရေးယူဆောင်ရွက်ကြဖို့လိုအပ်တယ်လို့လည်းပဲဖော်ပြထားပါရခင်ဗျာ